Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောသားရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတုံမီတာ79 25တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနှောင်းလောက်ပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းမှာတောသားရှင်များရှင်ကျမသိန်းကြီးထိုက်ပါဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးကထောင်နဲ့ချီတဲ့ဂျီဟတ်တိုက်ခိုက်ရေးတပ်သားတွေကဲထုတ်ရေးအစီအစဉ်နှောက်နေနေပါတယ်အီရန်နိုင်ငံရာမာဒီမြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့အီရတ်စစ်တပ်တွေကတော့ဆက်ပြီးတော့ထိုးစစ်ဆင်နေဆဲဖြစ်ပါတယ်။မြန်မာရွှေပြောင်းအလုသမားနှစ်ဦးတို့လက်ကျွန်းလူသတ်မှုနဲ့ပတ်သက်ပြီးတည်တံ့ချမှတ်ခံရတဲ့အပေါ်မှာထပ်မံပြီးတော့အယူခံဝင်နိုင်တာမို့မြန်မာပြည်သူပြည်သားတွေကိုထိုင်းရဲတပ်ဖွဲ့ကပန်ကြားလိုက်ပါတယ်။ဒီလိုထိတ်တဲရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။လက်ကျွန်းလူသတ်မှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးအပေါ်တည်တံ့ချတဲ့ကိစ္စမြန်မာနိုင်ငံသားတွေကံကွယ်ဆန္ဒပြတာဟာနိုင်ငံရေးအတုံးချခံရတာဆိုတဲ့သဘောထိုင်းရဲတပ်ဖွဲ့အစီအမံတာဝန်ရှိသူတွေပြောခဲ့တဲ့တဲ့တွေနဲ့ပတ်သက်လို့ကတော့
ဟိုနိုင်ငံရေးကအတုံးချခံရတဲ့အနေအထားမျိုးဖြစ်နေတယ်လို့တော့ပြောဖို့ခက်ပါတယ်။ဒါဖြစ်လို့လည်းဆိုတော့
တောက်တာရမျိုးတိတ်မှရှင်အပြည့်စုံကိုတော့မကြခင်တင်ပြတော့ဖို့ရှိပါတယ်။ဒါအပြင်လက်ကျွန်းလူတပ်မွန်းနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာဒီကနေ့သတင်းစာရှင်းလင်းပွဲလုပ်တဲ့သတင်းတင်ပြချက်နဲ့နိုင်ငံတကာသတင်းတပုံမှာတော့2015ခုနှစ်အတွင်းကမ္ဘာငြိမ်းချမ်းရေးအတွက်ကုလသမဂ္ဂကဘာတွေလုပ်ခဲ့တယ်လဲဆိုတဲ့စူးစီးတင်ပြချက်တွေကိုကြားမှာဖြစ်တယ်လို့နှစ်တကူအကျိုးသတင်းတပုတ်ကိုလည်းနောက်ပိုင်းမှာဖျော်ဖြေပေးဖို့ရှိပါတယ်။ခုအရင်ဆုံးတော့သတင်းငွေနဲ့ညနေခင်းထိုက်တဲ့ရောက်သတင်းတွေကိုမှတ်တင်ထိုက်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်။ Syria နိုင်ငံမြို့တော်ဒမတ်စကတ်အနီးကနေ Syria သဘုံနဲ့ထွက်ခွာရလမ်းကြောင်းအတွက်လုံခြုံရေးအာမခံချက်ပေးထားသူအစိုးရစန့်ချီရေးသဘုံကောင်းဆောင်ပြီးခဲ့တဲ့တောက်ကြာနေ့ကတည်ဆုံခဲ့ရပြီးတဲ့နောက် Syria နိုင်ငံမြို့တော်ဒမတ်စကတ်အနီးကဝိုင်းထားခံရတဲ့ထောင်နဲ့ချီတဲ့ဂျီဟတ်တိုက်ခိုက်ရေးတပ်သားတွေကိုကဲထုတ်ရေးကုလသမဂ္ဂဂျားဝင်ဆောင်ရွက်ပေးနေတဲ့အစီအစဉ်နှောင့်နှေးခဲ့ရတယ်လို့စောင့်ကြည့်သူတွေနဲ့လုံခြုံရေးသတင်းရက်ကွက်ကပြောပါတယ်မြို့တော်ဒမတ်စကတ်တောင်ပိုင်းကအစ္စလာမ်အစွန်းရောက် ISIS အဖွဲ့ဝင်တွေနဲ့မိသားစုဝင်4000လောက်ကိုစနေနေ့အစောပိုင်းမှာဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ဖို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တောက်ချာနေ့ကသဘုံခေါင်းဆောင် Zahran Alusab ဒမတ်စကတ်မြို့တော်အနီးက4000တိုက်ခိုက်မှုအတွင်းသေဆုံးခဲ့ရပြီးတဲ့နောက်သဘုံနေကဲထုတ်ရေးသဘောတူညီချက်ဟာနိုင်ပေါင်းများစွာနှောင့်နှေးခဲ့ရတာဖြစ်တယ်လို့ဗြိတိန်ချင်းဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဆီးရီးယားနိုင်ငံကိုဖျက်ဆီးခဲ့တဲ့9နှစ်ကြာပြည်တွင်းဆက်ဆုံးတန်နိုင်ရေးကုလသမဂ္ဂရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အစွန်းရောက်တိုက်ခိုက်ရေးသမားတွေကိုဒမတ်စကတ်မြို့တော်ကနေ ISIS အစွန်းရောက်တွေအားကောက်ရာရက်ကာမြို့တော်ထံထွက်ခွာရာလမ်းကြောင်းမှာလုံခြုံရေးအာမခံချက်ပေးဖို့သဘုံကောင်းဆောင်အလုစ်ကစီစဉ်ခဲ့တာဖြစ်တယ်လို့ဆီးရီးယားအရေးစောင့်ကြည့်သူတွေကပြောပါတယ်။ဆီးရီးယားသမ္မတဘာရှာလ် El-Assad ရဲ့စစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့ရတယ်လို့သတင်းတွေထွက်နေပေမဲ့သဘုံကောင်းဆောင်တည်ဆုံးခဲ့ရမှုနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေကိုတော့မနစ်စနေနေ့အထိရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။အာဖဂန်နစ္စတန်ကနိုင်ငံရေးစစ်ဘက်ကောင်းဆောင်တွေနဲ့ရေးပါတဲ့ဆွေးနွေးပွဲပြုလုပ်ဖို့ပါကစ္စတန်စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးရဟီရှရက်ဖာဒီကနေ့ကဘူးမြို့ကိုရောက်ရှိခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်ညီညာရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးလုပ်ငန်းစဉ်တွေကိုအလေးထားဆွေးနွေးခဲ့တယ်လို့လုံခြုံရေးပူးပေါင်းဆောင်ရွက်မှုမှာတိုးမြင့်လှုပ်ဆောင်မှုနဲ့ဘယ်နိုင်ငံဘက်ကမှစစ်သွေးကြွတွေဝင်မလာနိုင်အောင်နှစ်နိုင်ငံကြားတောတောင်ထူထပ်ပြီးရှေလျားတဲ့နေဆက်ဒေသကိုကာကွယ်ရေးမှာကောင်းမွန်တဲ့စီမံခန့်ခွဲနိုင်ရည်တွေလည်းပါဝင်ခဲ့ပါတယ်။ဗိုလ်ချုပ်ကြီးရဟီရဲ့ဒီခီးစဉ်ဟာဒီလအစောပိုင်းအစ္စလာမဘတ်မြို့မှာကျင်းပတဲ့ Heart of Asia ခေါ်ဒေသဆိုင်ရာညီလာခံကိုအာဖဂန်သမ္မတအက်ရှရက်ဂါနီတွားရောက်ခဲ့ပြီးထွက်ပေါ်လာတာဖြစ်ပါတယ်။Heart of Asia ဆွေးနွေးပွဲတွေဟာပါကစ္စတန်စစ်တပ်ဟာအာဖဂန်ကတာလီဘန်သဘုံတွေနဲ့အဆက်ဆံရှိနေတုံးပဲဆိုတဲ့ဆွဆွဲချက်တွေကြောင့်နှစ်ဖက်စစ်တပ်ကြားလက်အတန်ကြားဆက်ဆံရေးမပြေမလည်ဖြစ်နေတာကိုကြော်လွှားနိုင်မှုဖြစ်ပါတယ်။ဒေသဆိုင်ရာညီလာခံရဲ့အပြင်ဘက်လေးဝင်းဆိုင်ဆွေးနွေးပွဲမှာတော့အာဖဂန်သမ္မတဂါနီပါကစ္စတန်ဝန်ကြီးချုပ်နဝရှာရစ်တရုတ်နဲ့အမေရိကန်အစိုးရအရာရှိတွေဟာတာလီဘန်တွေပါဝင်မဲ့ကဘူးညင်ညင်ဆွေးနွေးပွဲတွေကိုအစောဆုံးပြန်ဆနိုင်ဖို့သဘောတူညီခဲ့ကြပါတယ်။ဗိုလ်ချုပ်ကြီးရဟီယက်ဒီခီးစင်ဟာနှစ်ဖက်ကြားပြန်လည်ရင်ကြားစစ်ရေးဘယ်လိုဆက်လုပ်နိုင်မလဲဆိုတဲ့လမ်းစာတွေရှာဖွေနိုင်ဖို့အာဖဂန်နဲ့ပါကစ္စတန်အစိုးရတာဝန်ရှိသူတွေကမျှော်လင့်နေကြပါတယ်။
အီရန်နိုင်ငံရာမာဒီမြို့ရဲကအစိုးရအဆောက်အဝင်းတစ်ခုကို IS Islamic စစ်သွေးကြွတွေခြေကုပ်ယူထားဆဲဖြစ်ပေမဲ့ရာမာဒီမြို့ကို IS Islamic အစွန်းရောက်တွေလက်ထဲကနေအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူမှာဖြစ်တယ်လို့အီရတ်စစ်တပ်ပြောခွင့်ရတဲ့အုပ်ကပြောဆိုပါတယ်။ဖျားသခင်အလိုဆန္ဒအရနောက်ရက်အနည်းငယ်အတွင်းမှာလည်းဘယ်မြို့ကိုသိမ်းယူနိုင်မှာဖြစ်ပါတယ်။လုံခြုံရေးအကြောင်းပြချက်ကြောင့်အချိန်အတိအကျကိုမတတ်မှတ်ချင်ပါဘူး။ဒါပေမဲ့ကျွန်တော်တို့တပ်ဖွဲ့တွေကရာမာဒီတစ်မြို့လုံးကိုသိမ်းယူမှာဖြစ်တယ်လို့အီရတ်စစ်တပ်အချမ်းဖက်မှုတံပြန်တိုက်ဖြတ်ရေးတပ်မှုဒုတိယဗိုလ်ချုပ်ကြီးအဗ်ဒူဂါနီအယ်အာဆာဒီကပြောဆိုပါရယ်စစ်သွေးချော်တွေနဲ့ခုနှစ်လကြာတိုက်ခိုက်ပြီးရာမာဒီမြို့ရဲကအစိုးရအဆောက်အအုံဝင်းကိုအီရတ်တပ်ဖွဲ့တွေပြန်လည်ထိန်းချုပ်လာနိုင်မယ်ဆိုရင်တော့အန်ဘာခဲရဲ့မြို့တော်အချက်ချာချတဲ့ရာမာဒီကိုပြန်လည်ထိန်းချုပ်နိုင်မှာလည်းဖြစ်ပါတယ်ရာမာဒီမြို့ရဲ့အစိုးရအဆောက်အအုံအတွင်းမှာတော့အစွန်းရောက်တိုက်ခိုက်ရေးတပ်သားတရာကျော်ခြေကုပ်ယူထားဆဲဖြစ်တယ်လို့လည်းခန့်မှန်းရပါတယ်ရှင်
အသက်19နှစ်အရွယ်ကျောင်းသားနဲ့အသက်55နှစ်အရွယ်မိခင်ဖြစ်သူတို့ကိုစနေနေ့လုံးကချီကာဂိုရဲကအသေးပြစ်ဒဏ်လိုက်ပါတယ်။သေဆုံးသူတွေဟာအာဖရိကန်နယ်ပယ်အမေရိကန်နိုင်ငံသားတွေဖြစ်ကြပါတယ်။ဒီဖြစ်ဟာပြီးခဲ့တဲ့နှစ်တုန်းကချီကာဂိုမှာအသက်19နှစ်အရွယ်အာဖရိကန်အမေရိကန်တဦးကိုလူပြိုရဲအရာရှိတဦးကပြစ်ခတ်ခဲ့တဲ့အမှုကိုအမေရိကန်တရားရေးဌာနကစုံစမ်းစစ်ဆေးနေချိန်မှာပဲအခုနောက်ဆုံးပေါ်လာတဲ့ပြစ်ခတ်မှုပဲဖြစ်ပါတယ်။စနေနေ့ကပြစ်ခတ်ခဲ့တဲ့ရဲအရာရှိဟာဘာလူမျိုးလဲဆိုတာကိုတော့အခုထိထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးအခင်းဖြစ်တဲ့နေရာတွေကိုရဲအရာရှိတွေတွားရောက်ချိန်မှာသူတို့ကိုတိုက်ခိုက်တဲ့အရာတစ်ခုနဲ့ပြန်ပြီးတော့ရန်ပြူတာကြောင့်ရဲအရာရှိကပြစ်ခတ်ရတဲ့အတွက်လူနှစ်ဦးသေလောက်တဲ့အထိဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ဒီမိခင်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းအပန်းဖြေစခန်းကော့တောင်ချွန်းမှာဗီတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားတွေဖြစ်ကြတဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့ကိုထိုင်းတရားရုံးကတည်ရန်ချမှတ်လိုက်တဲ့အပေါ်မြန်မာနဲ့နိုင်ငံတကာမြန်မာရှိတဲ့မြန်မာနိုင်ငံသားတွေကြားမချိမနှက်ဆန္ဒပြမှုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဒီကိစ္စကိုကိုကျိုးအတွက်အသုံးချလိုသူတွေရဲ့အလို့ကြောင့်အသုံးချခံတွေမဖြစ်ကြဖို့ထိုင်းရဲတပ်ဖွဲ့ကမြန်မာပြည်သူပြည်သားတွေကိုပန်ကြားလိုက်ပါတယ်ဒီမှုစီရင်ချက်ကိုမကျေနပ်ရင်တရားဥပဒေကြောင့်အရနောက်ထပ်တရားရုံး20အယူခံတက်ခွင့်ရှိသေးတဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကပြောဆိုတာဖြစ်ပါတယ်ထိုင်းနိုင်ငံမှာတည်ထန့်ချမှတ်ခံထားရသူမြန်မာနိုင်ငံသားနှစ်ဦးလွတ်မြောက်ရေးအတွက်ဒီကနေ့မှာပဲဆန္ဒပြတောင်းဆိုသူတွေကမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်ထွန်းဆန်းစုကြည်ရဲ့အိမ်ရှိကိုတွားရောက်ပြီးမြန်မာနိုင်ငံသားနှစ်ဦးလွတ်မြောက်ရေးကူညီပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။မျှတတဲ့တရားစီရင်ရေးဖြစ်ဖို့မြန်မာနိုင်ငံဆိုင်ရာထိုင်းတန်ရုံရှင်မှဆန္ဒပြခဲ့ကြသလိုတောင်ကိုရီးယားနိုင်ငံဆိုင်ရာထိုင်းတန်ရုံရှင်မှလည်းတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေဒီကနေ့မှဆန္ဒပြခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တွေမှာပါဆန္ဒပြပွဲတွေဖြစ်ခဲ့ပြီးနှစ်နိုင်ငံကုန်သွယ်ရေးမှအရေးပါတဲ့အဖျားသုံးစုခိတ်ကိုလည်းမနေ့ကပဲမြန်မာဘက်ကဖိတ်လိုက်ပါတယ်။မြန်မာနိုင်ငံသားနှစ်ဦးတည်ထန့်ချမှတ်ခံရမှုနဲ့ပတ်သက်ပြီးဆောင်ရွက်ဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတာဝန်ကြီးကိုသမရဦးသိန်းစင်ကညွှန်ကြားထားသလိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလည်းတပ်သေးတွေကိုပြန်လည်စစ်ဆေးပေးဖို့ထိုင်းတာဝန်ရှိသူတွေကိုပန်ကြားထားတာလည်းဖြစ်ပါတယ်
။ကချင်ပြည်နယ်ဖားကန့်မြို့ကကြောက်စိန်ထူးဖော်တဲ့ကုမ္ပဏီတွေမြေစာသွန်တဲ့နေရာမှာပြီးခဲ့တဲ့တောက်ကြာနေ့ကမြေစာပုံပြိုကျပြီးနောက်ဒါဇင်နဲ့ချီတဲ့ပျောက်ဆုံးသူတွေကိုရှာဖွေနေကြတာအခုတော့ရပ်လိုက်ပါပြီ။ဒီဇင်ဘာလ25ခရစ်စမတ်နေ့ညနေအစောပိုင်းကနေ26ရက်နေ့တနေ့လုံးနဲ့ဒီကနေ့နေ့ခင်းပိုင်းအထိရှာဖွေခဲ့ပေမဲ့ပျောက်ဆုံးသူတွေကအသက်ရှင်ကျန်ရစ်သူရောတည်ဆုံးတဲ့အလောင်းတွေပါဘာမှမတွေ့ရပဲရှာဖွေတဲ့လုပ်ငန်းကိုရပ်လိုက်တာလို့အခုဖြစ်ရကိုအနီးကစောင့်ကြည့်နေတဲ့ဖားကန့်အခြေဆိုင်အလွတ်သတင်းတော့ကိုဇော်မိုးထက်က VOA ကိုပြောပါတယ
်။ဒါပဲတည်းဆိုတာကဟိုရှာရတာကဘယ်လိုအောင်လို့ဆိုတော့ဒီစားကအရင်ဒီစားပုံနဲ့ဒီစားကိုပြီးတော့ကြီးတယ်ပေါ့နော်။နောက်ပြီးတော့အဲ့ဒီကြိုကြတဲ့မြေစာကိုအောက်စီတက်ပြီးပေါ့နော်ဒီခိုးတွေပါဒီသွားဖို့လာဖို့ဟိုနည်းနည်းခက်ခဲတယ်ပေါ့နော်။ဟိုအဲအားမနဲ့ခေါ်ပေါ်တော့ရပေါ့နော်။ဟိုပခုရှင်းတဲ့လမ်းနဲ့မြေစာတွေခါရှင်းတဲ့လမ်းနေနဲ့မြေစာတွေထုတ်ပြီးတော့မအဲ့လိုမျိုးဟိုပြင်တော့ရတာပေါ့နော်။ပြီးတော့ ဟိုကုမ္ပဏီတဲ့ဒီခဏဆိုင်အားလုံးကလည်းဟိုဒီသားဒီဒီသားကြလို့ပေါ့ဟိုရှားပြရတာဆက်သေးတဲ့သဘောကြီးရှိရခါကြတော့ဟိုရပ်လိုက်တယ်နောက်ပြီးတော့တစ်လောင်းမှဟာသွားဟိုနည်းဆုံးဟို50တော့အောက်ကောင်ရှိတယ်ပေါ့နော်အဲ့ဒီတစ်လောင်းမှမရလဲ
ဥရုကြောင်ရဲ့အနောက်ဘက်ဖားကန်းမြို့နယ်ဆိုင်းတောင်ကျေးရွာအုပ်စုရှမ်းစုကျေးရွာဤမြန်မာတကောင်းကုမ္ပဏီကလာသွန်တဲ့မြေစာပုံပြူကြပြီးအခုလိုဖြစ်ပွားခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာ22ရက်နေ့ကဖြစ်ရမှာလဲမနေ့4နိုင်လောက်လူတွေအိပ်ပျော်နေချိန်တစ်သုံးလုံးကုမ္ပဏီရဲ့မြေစာပုံပြူကြရမှာထွက်ပြေးချိန်မရဘဲအနည်းဆုံးလူ114ဦးသေဆုံးခဲ့ရပါတယ်ဒီဇင်ဘာလအစောပိုင်းတုန်းကလည်းအဲ့ဒီနေရာတဝိုက်မှာအလားတူမြေစာပုံပြူပြီးလူတွေပျောက်ဆုံးခဲ့ပေမဲ့ပြန်လည်ရှာဖွေနိုင်ခြင်းမရှိခဲ့ပါဘူး
တန်ကိုရီးယားနဲ့ဂျပန်နိုင်ငံသားဆယ်စုနှစ်တွေနဲ့ချီမဖြေရှင်းနိုင်သေးတဲ့ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကဖွင့်လှစ်တဲ့စောင်းကြမ်းမြိုင်တွေမှာတန်ကိုရီးယားအမျိုးသမီးတွေကိုလိင်ပိုင်းဆိုင်ရာဖျော်ဖြေသူပျော်ရွှင်စက်တွေဖြစ်အလိုမတူဘဲအုံချခဲ့တဲ့ကိစ္စကိုဖြေရှင်းနိုင်ရေးချုပ်ဖတ်မှုတစ်စိတ်တစ်ပိုင်းအနေနဲ့ဒီကနေ့တနင်္ဂနွေနေ့မှာနှစ်နိုင်ငံညွှန်ကြားရေးမှုအဆင့်ဆွေးနွေးပွဲကိုတန်ကိုရီးယားနိုင်ငံဆိုးလ်မြို့တော်မှာပြုလုပ်နေပါတယ်မနေ့ပြန်တနင်္လာနေ့ဆိုးလ်မြို့တော်မှာပြုလုပ်မဲ့ဝင်ကြီးအဆင့်ဆွေးနွေးပွဲမတိုင်ခင်ဂျပန်နိုင်ငံသားဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ကီမီဟီရိုအစ်ဟီကာနီနဲ့တောင်ကိုရီးယားနိုင်ငံသားဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်လီဆွန်တောက်တို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှာအချိန်ခါမဟုတ်ရာသီဥတုဆိုးရွားတဲ့အတွက်လူသေဆုံးတာတွေရှိသလိုနေရာတချို့မှာကြီးကြီးမားမားပျက်စီးမှုတွေရှိခဲ့ပါတယ်။Texas ပြည်နယ်မှာတော့စနေနေ့နှောင်းပိုင်းတိုနေဒိုမုန်တိုင်းအတော်များများတိုက်ခတ်တာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီး Dallas မြို့မှာအိမ်ကြီးပျက်စီးသွားရပါတယ်။ဒီအတော်တွင် Paraguay, Uruguay, Brazil နဲ့ Argentina နိုင်ငံတွေမှာ El Niño ရာသီဥတုအကျိုးဆက်ကြောင့်မိုးကြီးပြီးရွေလွှမ်းမှုတာကြောင့်လူ300,000လောက်ဥယျာဉ်စွန့်ထွက်ပြေးခဲ့ကြရပါတယ
်။တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညာဝေးအောင်တို့ကပြောပြပေးခဲ့တာပါရှင်။ခုကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်။ပြီးခဲ့တဲ့နှစ်အတွင်းပရတင်နိုင်ငံသားကဘာလက်ခီးသွားနေအောင်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးထိုင်းရဲတွေကသူတို့ရဲ့စုံစမ်းစစ်ဆေးမှုတွေဟာပွင့်လင်းမြင်သာမှုရှိသလိုလူသက်မှုကျူးလွန်သူတွေဖြည့်ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားနှစ်ယောက်ကိုတည်တံချမှတ်လိုက်တာဟာနှစ်နိုင်ငံကြားဆက်ဆံရေးကိုထိခိုက်စေမှာမဟုတ်ဘူးလို့လည်းပြောလိုက်ပါတယ်။ AP သတင်းတစ်ပုဒ်ကိုအခြေခံပြီးတော့သက်သက်ထဲတင်ပြပါမယ်ရှင်။
ပရတင်နိုင်ငံသားကဘာလက်ခီးသွားနှစ်ယောက်အသက်ခံရတဲ့ကွတ်တောင်ကျွန်းလူသက်မှုနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာဒီကနေ့ဒီဇင်ဘာလ29ရက်နေ့မှာသတင်းစာရှင်းလင်းပွဲကျင်းပပါရယ်အသက်23နှစ်အရွယ်ဟာနာဝစ်ရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မေလာတို့ကိုသတ်မှုနဲ့ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားဇော်လင်းနဲ့ဝင်းဇော်ထွန်းတို့ကိုထိုင်းကော့စမွေတရားရုံးကဒီဇင်ဘာလ24ရက်ကြာရပတေးနေ့မှာတည်တံချမှတ်လိုက်ကြပါဒီလိုတည်တံချလိုက်တဲ့အပေါ်မကျေနပ်ကြတဲ့လူတွေရန်ကုန်မြို့မှာဒီဇင်ဘာလ25ရက်နေ့ကထိုင်းတန်ယုံရှိမှာကန့်ကွက်ဆန္ဒပြကြပါရယ်ဆက်တိုက်ဆိုသလိုပဲမြန်မာနိုင်ငံနေဆက်ဒေသကမြို့ကြီးတွေအပြင်နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေကလည်းထိုင်းတန်ယုံနေရှိမှာကန့်ကွက်ဆန္ဒပြတာတွေရှိပါရယ်ဒီမှုနဲ့ပတ်သက်လို့ထိုင်းရဲတွေရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအငင်းပွားစရာတွေဖြစ်လာသလိုရွှေ့ပြောင်းလုပ်သားတွေအပေါ်ထိုင်းနိုင်ငံရဲ့ပြုမှုဆက်ဆံမှုတွေကိုလည်းမေခွန်းထုတ်စရာတွေဖြစ်ပေါ်လာနေပါရယ်ဒါပေမဲ့လည်းထိုင်းရဲတွေကတော့ဒီလိုအရေးကြီးတဲ့အမှုကိုကင်တွဲတဲ့နေရာမှာယုံကြည်မှုအပြည့်အဝရှိတယ်လို့ဆိုပါတယ်။ထိုင်းရဲတပ်ဖွဲ့ပြောခွင့်ရသူလည်းဖြစ်ရဲဘော်ချုပ်ကြီးလည်းဖြစ်တဲ့ဒီနာရောင်စူတီချန်ဘန်ချာကအခုလိုပြောပါတယ်
။ก็กลับไปยืนยันนะครับเราก็จะคงตอบไปว่าทุกอย่างเป็นไปตามกระบวนการยุติธรรมในการรวบรวม
တတိယထောက်ထားတွေကောက်ယူစုဆောင်တဲ့အစဉ်တိုင်းကပွင့်လင်းမြင်သာမှုရှိပြီးခိုင်လုံမှုလည်းရှိပါတယ်။ဒီအချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ကာလကြာရှည်ခိုင်မာတဲ့ဆက်ဆံရေးရှိထားတာပါ။ဒီအမှုကြောင့်နှစ်နိုင်ငံဆက်ဆံရေးကိုတနည်းနည်းနဲ့ထိခိုက်လိမ့်မယ်လို့မထင်ပါဘူး
။အခုအချိန်လေးကိုသူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားအတွက်အသုံးချနေသူတွေအလို့ကြအသုံးချမခံကြပါနဲ့လို့မြန်မာလူထုကိုတောင်းဆိုတဲ့အကြောင်းထိုင်းရဲတပ်ဖွဲ့ဒုပြောခွင့်ရရဲဘော်ချုပ်ဖီယဖန်ဖီမွန်ကခုလိုပြောပါတယ်
။ก็อยากจะฝากมาถึงพี่น้องประชาชนรวมทั้งชาวเมียนมาด้วยนะครับก็กรุณาอย่าตกเป็นเหยื่อของกลุ่มนี้ครับ
အချို့လူစုတွေရဲ့စကားကိုနားမယောင်ဘူးမြန်မာလူမျိုးတွေကိုပြောချင်ပါတယ်။အမှုနဲ့ပတ်သက်တဲ့ဥပဒေကြောင့်လုပ်ငန်းစဉ်ကဆက်သွားနေပြီးတော့ယူကန်ဝင်နိုင်တဲ့နောက်ထပ်တရားရုံးအဆင့်နှစ်ဆင့်ရှိပါသေးတယ်။ဒါကနိုင်ငံရေးနဲ့မပတ်သက်ပါဘူး။ဒီအမှုကိုနောက်ထပ်နှစ်ကြိမ်ကြားနာဖို့ရှိတယ်လို့ယူကန်ဝင်လို့လည်းရပါတယ်။ဒါကြောင့်သူများတွေပြောတာနားမယောင်ဘူးအသုံးချခံမဖြစ်ဘူးပြောချင်တာပါ
။လူသက်မှုနဲ့ဆွဆွဲခံထားရတဲ့မြန်မာရွှေပြောင်းအလုပ်သမားနှစ်ယောက်ရဲ့ DNA တွေကိုအသက်ခံရတဲ့သူတွေစီမှာတွေ့ရတယ်ဆိုတော့တရလို့ရှိနေဖက်ကတင်မြချက်တွေကိုအခြေခံပြီးစစ်ဆေးပြီးတဲ့နောက်မြန်မာအလုပ်သမားနှစ်ယောက်ဟာဒီလူသက်မှုနဲ့ဆက်ဆက်မှုရှိတယ်ဆိုပြီးတော့ထိုင်းရဲဖက်ကရန်စွတ်မှုအဖြစ်သတ်မှတ်လိုက်တာလည်းဖြစ်ပါတယ်။ ထိုင်းရဲဖက်က DNA တက်သေးတွေကိုမမှန်မကန်လုတ်ခဲ့ပြီးဖမ်းဆီးခံမြန်မာအလို့သမားများကိုလည်းထိန်းနှိမ်ထားစီမှာနှိပ်စက်ခဲ့တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်။ထိုင်းရဲတွေကတော့ဒီလိုနှိပ်စက်ညှဉ်းပန်းမှုမျိုးမလုပ်ခဲ့ဘူးလို့အခုလိုညှင်းဆန်ပါတယ
်။แล้วก็หลักฐานต่างๆที่นํามาใช้ในการพิจารณาคดีเนี่ยเป็นหลักฐานทางวิทยาการทั้งสิ้นนะครับไม่ใช่คำรับสารภาพ
เลยငံငါဆန်နှုံးဆန်ထားတွေအတိုင်းဒီမှုကိုကျွန်တော်တို့စုံစမ်းစစ်ဆေးတာပါတက်တဲ့ထောက်ထားတွေကလည်းသိပ္ပံနေကြရထားတာပါဝန်ခံပြီးတော့ရထားတာမဟုတ်ပါဘူးသိပ္ပံနေကြဆိုရင်ဘာမှလိန်လို့မရပါဘူးလူတွေကစကားမပြောနိုင်ဘူးဆိုပေမဲ့တေသွားတဲ့လူတွေစီကရတဲ့တက်တဲ့ထောက်ထားတွေကတက်ရှိလူတွေစီကရထားတဲ့စာရင်ပို့ပြီးခိုင်လို့မှုရှိပါတယ
်တီလူတတ်မှုဖြစ်ပွားခဲ့တာကြောင့်ကမ္ဘာလက်ခီးသွားတွေအတွက်ပျော်စရာအတိရှိတဲ့ထိုင်းနိုင်ငံရဲ့တရားရေးစနစ်နဲ့ရွှေပြောင်းလှုပ်သားတွေအပေါ်သူတို့ရဲ့ပြုမှုဆက်ဆံမှုကိုလည်းမေခွန်းထုတ်စရာဖြစ်လာစေခဲ့တာပါလူတက်မှုကိုပြန်လည်စုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေရှိပေမလို့ထိုင်းရဲ့ဘက်ကတော့ဒီအမှုကဥပဒေနီလန်းတကြစုံစမ်းစစ်ဆေးမှုတွေအလုံးလှုပ်ပြီးသွားပြီးမို့ပြန်မလုပ်နိုင်ဘူးလို့ဆိုရတယ်တရက်ခန့်အဖြစ်ဆွဆွဲခံစားရသူတွေကတခြားလူတွေကျူးလွန်ခဲ့တဲ့အမှုကိုကြားကဝေးမိတစကံဖြစ်ရတာလို့တက်ကြွသူတွေကဆိုပါတယ်ထိုင်းနိုင်ငံမှာအင်းနီချင်းနိုင်ငံတွေကရွှေပြောင်းလုပ်သားပေါင်းနှစ်တန်းခွဲလောက်အလုပ်လုပ်ကိုင်နေကြတာပါအများစုကငါးဖန်းလုပ်ငန်းဆောက်လုပ်ရေးလုပ်ငန်းနဲ့အိမ်အကူလုပ်သားတွေဒါမှမဟုတ်ဟိုတယ်နဲ့စားသောက်ဆိုင်တွေမှာတန့်ရှင်ရေးလုပ်သားတွေအဖြစ်လုပ်ကိုင်ကြရပါတယ်။ထိုင်းနိုင်ငံမှာတည်တံချခံထားရတဲ့အကျဉ်းသားပေါင်း450ထက်မနည်းရှိပေမဲ့2009ခုနှစ်ကတည်းကဘယ်သူကမှတည်တံစီရင်တာမရှိသေးပါဘူးရှင်။ VOA မြန်မာပိုင်းစီစဉ်ကနေတင်းငွေတွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့လိတ်ကျွန်းလူတက်မှုသတင်းနောက်ဆက်တွဲသဘုတ်တင်ပြပါဦးမယ်။မြန်မာလူငယ်နှုတ်ပေါ်တည်တံ့ချတဲ့ကိစ္စမြန်မာနိုင်ငံသားတွေကံကွက်ဆန္ဒပြတာဟာနိုင်ငံရေးအရာအတုံးချခံရတာဆိုတဲ့သဘောထိုင်းရက်သက်ဖွဲ့အစ်မြင့်တာဝန်ရှိသူတွေကပြောပေမဲ့ဒီကိစ္စကိုစောင့်ကြည့်လေ့လာနေသူတွေကတော့အဲ့ဒီလိုမမြင်ပါဘူးလူငယ်နှုတ်ပေါ်ဆွဆွဲချက်တွေမခိုင်လုံဘူးဆိုတာကိုတရားရုံးစစ်ဆေးမှုတွေမှာအခိုင်အမာထွက်ဆိုခဲ့တယ်လို့အကျိုးဆောင်ရှင်တွေကလည်းပြောပါရယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မအေးအေးမကတင်ပြထားပါရယ်ရှင
်လက်ကျွန်းလူတက်မှုနဲ့ပတ်သက်လို့မြန်မာလူငယ်နှုတ်တည်တံ့ချခံရပြီးတဲ့နောက်မှာတော့ခွင့်ပြုမိတ်မရပဲစီတန်းလက်လည်ရင်ပုံမှန်18နဲ့အရေးယူခံနေရတဲ့မြန်မာနိုင်ငံမှာဆန္ဒပြမှုတွေကနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားနေတာပါလက်ကျောရေးဆန္ဒပြပွဲတွေဟာထိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေပြောသလိုနိုင်ငံရေးရအတုံးချခံနေရသလားဆိုတာကိုတော့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ဟိုနိုင်ငံရေးကအတုံးချခံရတဲ့အနေအထားမျိုးဖြစ်နေတယ်လို့ပြောဖို့ခက်ပါတယ်ဘာဖြစ်လို့လဲဆိုတော့လက်ရှိနိုင်ငံရေးဒီအားစုတွေကတော့နိုင်ငံရေးအတိုင်းဝိုင်းလို့နိုင်ငံရေးတက်ကြွလို့ရှားသူတွေကိုအရပ်အဖွဲ့အစည်းတွေရောကဒီထိုင်းနိုင်ငံအစိုးရရဲ့တရားရုံးကနေဆုံးဖြတ်ချက်အပေါ်မှာအပြည့်အဝစံနေရရှိနေတဲ့သဘောရှိပါတယ်ဗျာ။ဒါနောက်ပြီးတော့ထိုင်းနိုင်ငံတရားစီရင်ရေးရန်တရားရဲ့ချုပ်ရင်းချက်အားနည်းချက်ကိုလည်းပဲထောက်ပြပြီးဝေဖန်နေတဲ့သဘောမျိုးရှိပါတယ
်။ထိုင်းနိုင်ငံတန်ရုံးရှိဆန္ဒပြပွဲတွေကိုတော့လေးရမြောက်နေ့အဖြစ်မြန်မာအာဏာပိုင်တွေကဆက်လက်ခွင့်ပြုထားပါတယ်။အလားတူနေဆက်မြို့တွေမှာလည်းဆန္ဒပြမှုတွေကရှိနေတော့ပါပဲ။ဆန္ဒပြမှုတွေဟာကြိုတင်ခွင့်ပြုချက်တင်စရာမလိုတဲ့ဆန္ဒပြပွဲတွေအဖြစ်လည်းတွေ့ရှိနေရပါတယ်။ဒီအချက်ကိုဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်။ဒါနဲ့ဒီမြန်မာနိုင်ငံတွင်းမှာဒီမျိုးပုံစံမျိုးနဲ့ပတ်သက်ပြီးတော့ဆော့ဟောတိုက်တွန်းနေတဲ့အဖွဲ့အစည်းတွေကတော့ရှိနိုင်ပါတယ်။ဒါပေမဲ့ကနေနိုင်ငံမှာပဲကြည့်ကြည့်တော့ဗထိုင်းနိုင်ငံမှာပဲကြည့်ကြည့်မြန်မာနိုင်ငံမှာပဲကြည့်ကြည့်အမေရိကန်နိုင်ငံမှာပဲကြည့်ကြည့်အဲ့ဒီနိုင်ငံရဲ့အမျိုးသားရေးတော့အမျိုးသားလုံခြုံရေးဟာအဓိကကျတဲ့အနေအထားမှာရှိတဲ့အခါကျတော့အဲ့ဒီလိုတိုက်တွန်းပြောကြားမှုတွေကိုအတုံးချပြီးတော့အတိုင်းအတာတစ်ခုအနေနဲ့ပုံစော်တာမျိုးအချိန်မီဆိုးအောင်တွန်းပို့တာမျိုးတွေလည်းရှိကောင်းရှိနိုင်ပါတယ်
မြန်မာလူငယ်နှုတ်ကိုတည်တံ့ပေးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ထိုင်းအနာပိုင်းနေဘက်ကတော့တက်တဲ့အထောက်ထားခိုင်မာစွာရှိတယ်ဆိုပြီးသတင်းစာရှင်းလင်းခဲ့တာပါဒါပေမဲ့တရားခဏရဲ့အကျိုးဆောင်ရှိနေဥအောင်မျိုးတန်းကတော့တင်းလိုပြတက်တဲ့တွေရဲ့ဆွဆွဲတက်တဲ့ခိုင်မာမှုမရှိဘူးဆိုတာကိုတရားရုံးမှာထွက်ဆိုထားတယ်ဆိုပြီးအခုလိုပြောပါတယ
်ဥပဒေနားလေတဲ့တရားစီရင်ဖွဲ့ကဆွဲဆိုထားတဲ့အခက်ကနှစ်ချက်ရှိပါတယ်တစ်ချက်ကတော့ဝန်ခံရဲ့ပေးတယ်ဆိုတဲ့အချက်နောက်ဒုတိယအချက်ကတော့ DNA တူတယ်ဆိုတဲ့အချက်ဒါလေးနဲ့ပေါင်းပြီးတော့သူက CCTV ရပုံတွေနဲ့တရားခဏကိုတရားဆွဲခဲ့တာပါအဲ့တော့ဒီချက်တွေနဲ့ပတ်သက်လို့လေအမှုရဲတောက်ဆောင်မှာဒီကဲလို့နောက်ဆုံးပြေခံပြတဲ့တဲ့စစ်ကြည့်တဲ့အခါမှာ DNA တူတဲ့ကိစ္စတွေကပညာရှင်တွေထွက်သွားထွက်ဆိုသွားတာနဲ့ကိုလုံလောက်နေပါပြီလူသားလေးနဲ့ချစ်တဲ့ပေါင်းစုရုပ်ပေါ်မှာ DNA တွေ့တယ်ဆိုတော့ပြေခံနေတဲ့ DNA မဟုတ်ဘူးဆိုတာကြောင့်ဒီ DNA ပတ်သက်လို့ရှင်းသွားပါပြီ CCTV နဲ့ပတ်သက်လို့ပြောမှဆိုရင်ပြည်နေတဲ့ပုံဟာကြေလိုဘက်ကဝေချိုးပုံမှာလို့ပြောကျင်တယ်ဒါပေမဲ့ ီ CCTV ရဲ့မိတူကိုအင်္ဂါနိုင်ငံက technician ပညာရှင်တွေနဲ့စစ်ဆေးကြည့်တဲ့အခါမှာဝေဖြိုးမှုမှုဆိုတဲ့15ရက်6လ2015ဆက်စုချက်မှနေမယ်ဆိုရင်ဒီချက်ကလည်းရှင်းလာပါပြီ။ဒီတော့ဝန်ခံချက်နဲ့ပတ်သက်လို့လည်း
7ရက်10လ2014မှာတော့အကျဉ်းဦးစီးပွဲကိုကလေးတွေဆက်ရောက်တာပါ။အဲတော့ရဲစခန်းထဲမှာနှိမ့်မနှိမ့်ဆက်ထားတဲ့အဲဒီဒဏ်ကကြောက်လန့်နေဆိုတဲ့ဟာမပြီးသေးပါဘူး။ဒါကြောင့်မို့သူတို့ကဒီစကားကိုဆက်ပြောတယ်လို့အငြင်းသွားထားပါလိမ့်။
ဒေသစီရင်ချက်ချလိုက်ပြီးတဲ့နောက်ပိုင်းမြန်မာလူမှုရဲ့မကြေမနက်ကန့်ကွက်တန်တွေကြဲကြဲလောင်လောင်ထွက်လာပြီးတဲ့နောက်သမရရဲ့ညွှန်ကြားချက်နဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကထိုင်းဝန်ကြီးချုပ်ယုံဝင်းကြီးနဲ့တွားတွေ့ပြီးပြောဆိုတာတမရရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဖူးကြီးမင်းအောင်လှိုင်ကထိုင်းစစ်မြစ်တာဝန်ရှိသူတွေကိုတဝန်လွှာပေးပို့တာတွေအပြင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကပြောဆိုတာတွေ88မျိုးဆက်ငင်းငယ်ရဲနဲ့ပွင့်လင်းအဖွဲ့စည်းရဲ့ထုတ်ပြန်ချက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ထုတ်ပြန်ချက်စတာတွေထွက်လာပြီးတဲ့နောက်မှာတော့ဒီကနေ့မှာထိုင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးတုံ့ပြန်ပြောဆိုလာတာပါ။တေတံချမှတ်ခံရတဲ့မြန်မာလူငယ်နှဦးကိုတော့လုံုံရဲပို့ပြီးတော့အစ်မြင့်နဲ့နခွန်စီသာမရအချင်းထောင်ကိုစနေနေ့ကရွှေ့ပြောင်းထားပြီးဖြစ်ပါတယ်ရှင်
။မအေးအေးမမင်းမြန်တင်ပြသွားရပါရှင်။VOA ကနေတင်ငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းတပုတ်ကိုနောက်ဆုံးအနေနဲ့တင်ပြချင်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်ရဲ့နှစ်ပေါင်း20အတွင်းကမ္ဘာငြိမ်းချမ်းရေးမြို့တော်အဖြစ်သတ်မှတ်ခံထားရတဲ့ဆွစ်ဇာလန်နိုင်ငံကဂျနီဗာမြို့ဟာလာမယ့်2016ခုနှစ်မှာလဲဒီကုန်းပုတ်ကိုဆက်ပြီးတော့ထိန်းထားနိုင်မယ့်အလားအလာရှိနေပါတယ်။2015ခုနှစ်ထဲမှာဥရောပကကုလသမဂ္ဂရုံးချုပ်မှာငြိမ်းချမ်းရေးလုပ်ငန်းတွေဘာတွေလုပ်ခဲ့တယ်လဲဆိုတာကိုတော့ဂျနီဗာမြို့ကနေ VOA သတင်းထောက်လီဇာစလိန်သတင်းပေးပို့ထားတာကိုရှာဖောင်းကပြောပြပါမယ်ရှင်။
1980ပြည်နှစ်လွန်တွင်မှာဂျနီဗာမြို့ဟာနျူကလ িয়ার လက်နက်ထိန်းချုပ်ရေးအမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုကြားဆွေးနွေးမှုတွေနဲ့ဆူညံနေခဲ့တာပါ။အမေရိကန်သမ္မတရော်နယ်ရေဂန်နဲ့ဆိုဗီယက်ခေါင်းဆောင်မီခဲဂေါ်ဘာချောတို့တွေ့ဆုံခဲ့တဲ့မြို့လည်းဖြစ်ပါတယ်။ဒီမြို့မှာပဲလေဘနွန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာကာလကြာရှည်ဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ဖို့ကိုကြိုးပမ်းအားထုတ်လှုပ်ဆောင်မှုတွေအပါအဝင်တခြားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းဆွေးနွေးပြောဆိုခဲ့ကြတာပါ။1989ခုနှစ်မှာဆိုဗီယက်ပြည်ထောင်စုပြိုကွဲသွားတဲ့အတွက်ယခင်ယူဂိုစလာဗီးယားသမ္မတနိုင်ငံပြိုကွဲစေဖို့ပိုးပြီးမြင်ဆင်စေခဲ့တယ်လို့ဘယ်လ်ကန်ဒေသမှာလည်းစစ်မီးတောက်ခဲ့တာပါ။စစ်ပွဲတွေဆုံးသတ်နိုင်ဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလည်း1990ပြည့်နှစ်လွန်နှစ်တလျှောက်တွေ့ခဲ့ကြရပါတယ်။ဂျနီဗာကကုလသမဂ္ဂရုံးချုပ်ရဲ့ညွန်ကြားရေးမှူးမိုက်ကယ်မိုလာကတော့ဒါမျိုးတွေပြန်မဖြစ်နိုင်တော့ဘူးလို့ယူဆတဲ့အကြောင်းပြောပါတယ်။ဒါပေမဲ့လည်းဂျနီဗာမြို့နဲ့ကုလသမဂ္ဂတို့အနေနဲ့လာမယ့်နှစ်ငြိမ်းချမ်းရေးအတွက်အချက်အချာနေရာအဖြစ်နဲ့အရေးပါတဲ့အခန်းကဏ္ဍကပုံမှန်တိုးမြင့်လှုပ်ဆောင်သွားမယ်လို့ယုံကြည်ကြောင်းလည်းပြောပါရယ်။ယေမန်နိုင်ငံရဲ့နောက်တစ်ကြိမ်ငြိမ်းချမ်းရေးစကားပြောဆိုမှုကိုဇန်နဝါရီလ14ရက်နေ့မှာကျင်းပပြုလုပ်မယ်လို့လည်းသူပြောပါရယ်။ဒီနောက်ဇန်နဝါရီလကုန်ပိုင်းမှာတော့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲအထိဆက်သွားမှာဖြစ်တယ်လို့လည်းဆိုပါရယ်။ဒီချိန်ထဲမှာပဲသက်ဆိုင်သူတွေနဲ့ထိတွေ့ဆက်သွယ်နိုင်ဖို့အတွက်စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတီဗန်ဒီမစ်တူရာကလည်းတွားရောက်တွေ့ဆုံမှာဖြစ်ပါတယ
် Everybody is on board everybody almost everybody
အားလုံးပါလာကြပါပြီအားလုံးကလည်းဆွေးနွေးပွဲတွေအမြင်စေချင်ကြပါတယ်ဒါမှလည်းဘလုံးမှလက်မခံနိုင်စရာပြဿနာကိုနိုင်ငံရေးအရာနောက်ဆုံးအဖြေရှာနိုင်မှာပါ
ကုလသမဂ္ဂဟာ2014ခုနှစ်အတွင်းစီးရီးယားဆိုင်ရာငြိမ်းချမ်းရေးဆွေးနွေးမှုနှစ်ကြိမ်လက်ခံကျင်းပခဲ့ပေမဲ့နှစ်ကြိမ်စလုံးကတော့မအောင်မြင်ခဲ့ပါဘူးဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့အတွက်တန်တမန်လမ်းပြမြေပုံတစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တစ်ပတ်ကပဲသဘောတူခဲ့ကြပါတယ်။ကုလသမဂ္ဂအနေနဲ့ကတော့ပဋိပက္ခအတွက်အဖြစ်ရှာဖို့နဲ့ငြိမ်းချမ်းရေးညှိနှိုင်းမှုတွေရဲ့မန္တန်အဖြစ်နဲ့ဆက်လက်ရှိနေအောင်မှာဖြစ်တယ်လို့မွန်လကပြောပါတယ
်။ As the world continues to be fragmented
ကမ္ဘာကြီးမှာအစိတ်အဆက်ကွဲနေကြတာမို့ပြည်လိုက်မှုကျင်းပြီးတိတ်ခါရှိမှုတွေကြောင့်အသင့်တော်ဆုံးနေရာတစ်ခုအဖြစ်နဲ့သာမကဆက်ဖက်မှုတွေမရှိဘဲငြိမ်းချမ်းရေးလုပ်ငန်းတွေလုပ်နိုင်တဲ့နေရာတစ်ခုအဖြစ်ဂျနီဗာမြို့ကိုပို့ပြီးတော့ရွေးချယ်လာကြမှာပါ
။ကုလသမဂ္ဂအနေနဲ့ဒီနေ့အတွင်းမှာပဲညီလာခံနဲ့အစည်းအဝေးပေါင်း1000ဝန်းကျင်လက်ခံကျင်းပနိုင်ခဲ့တယ်လို့မိုလာကပြောပါတယ်။ဒီအထက်မှာဂျနီဗာမြို့ပါဝင်ဆွစ်ဇာလန်နိုင်ငံမှာကျင်းပခဲ့တဲ့တခြားဆွေးနွေးပွဲတွေကုလသမဂ္ဂဌာနချုပ်မှာအကြိမ်ပေါင်းများစွာကျင်းပတဲ့ညနိုင်ရွေးဆွေးနွေးပွဲတွေနဲ့ဂျားဝင်ဆွေးနွေးမှုအဆင့်ဆင့်၄ချိန်လဲပါဝင်ပါတယ်ရှင်
။ရှားဖောင်ပါရှင်ခုတော့တချင်တပုံနဲ့ဖြောပြေးပေးပါမယ်။ဆောင်းနေနေဝေတဲ့ဒီလိုနှစ်တစ်ကိုရာသီရောက်တိုင်းတရားဒီကိုခန်းစားရစ်ဖွဲ့ထားတဲ့တချင်တွေ Christmas Day တချင်တွေနဲ့ဖြောပြေးပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့ဆောင်းလိုင်းတီဆိုတဲ့ဒီဇင်ဘာညဆိုတဲ့တချင်နဲ့ဖြောပြေးပေးချင်ပါတယ်။နားဆင်ပါရှင်
။မြို့နေများတဲ့ပျောက်ဆုံးငါကူမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေ။December nyaru e salong gere chain da mali san za ma ya ยาวเทเบบอจลีตะชูไดมาเมงกูลวนดีเฉยเมนาติยาวยาวชิคว้นยาเมิมลาโกคันซาไลยาดาสุยตวินชิยาญาดาสุยจุยเกบีนินดวยเมียววนดวยตวินญาดวยเยสะเมนชิโรคันซาไลยาดาสุยเจ้าซงง่าโกเมนังเกดูเมียนเดมาบาลีตะซัมปัญญาโรเอเสลุงเกเรฉิงไดง่าลิซึนซาเมียฮาตะหยอดเทเวบ่อฉิลีตะชูไดมาเมงโกลวนดีฉิงเมนาตะหยอดยองฉิขวยยาเมียมลาโกคันซาลายาดาซุยตะเวนฉิยาญาไดซุยจุยเกบินเนดรีเมียวอนดรีตัวเวียญาดรีเยสเนมชิโดคันซาลายาดาซุยตัวเวียชิยาญาดาซุยจุยเกบินเนดรีเมียวอนดรีตัวเวียญาดรีเยสเนมชิโดคันซาลายาดาไอ้เปียวตั๋วจูซาดีเซบูจิลีเจ้าเทโกกบามาโปเมียวลินเจตรีกงอาเปียวชาบอโดสวีตูวินชิยาญาไดสวีจุยเกบินินดรีเมียววงดรีตูวินญาดรีเยสเมียวชิโดคันซาลายาดาสวีตูวินชิยาญาไดสวีจุยเกบินินดรีเมียววงดรีตูวินญาดรีเยสมิชิโร่คันซาเลยาดาซุย
จมารอทุลินไปไล่ได้ทะชิงโกตอตาရှင်တွင်ညှိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင် VOA ရဲ့တင်ငွေနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကြန့်ရှင်နေတဲ့အချိန်တွင်တင်အချင်းချုပ်ကိုမှတ်တင်ထိုက်ကပြောပြပေးပါအောင်ရှင
်ဆီးရီးယားမြို့တော်ဒမတ်စကန်အနီးကနေဆီးရီးယားသဘုံတွေထွက်ခွာရလမ်းကြောင်းအတွက်လုံခြုံရေးအာမခံချက်ပေးထားသူအစိုးရစန့်ကျင်ရေးသဘုံကောင်းဆောင်ပြီးခဲ့တဲ့တောက်ချာနေ့ကသေဆုံးခဲ့ရပြီးတဲ့နောက်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကန်အနီးကဝိုင်းထခံရတဲ့ထောင်နဲ့ချီတဲ့ဂျီဟတ်တိုက်ခိုက်ရေးတပ်သားတွေကိုကဲထုတ်ရေးကုလသမဂ္ဂဂျာဝင်ဆောင်ရွက်ပေးနေတဲ့အစီအစဉ်နှောက်နှေးခဲ့ရတယ်လို့စောင့်ကြည့်သူတွေနဲ့လုံခြုံရေးသတင်းရက်ွက်ကပြောဆိုပါတယ်မြို့တော်ဒမတ်စကတ်တောင်ပိုင်းကအစ္စလာမ်ရဲ့အစွန်ရောက် ISIS အဖွဲ့ဝင်တွေနဲ့မိသားစုဝင်4000လောက်ကိုစနေနေ့အစောပိုင်းမှာဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ဖို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်ကနိုင်ငံရေးစစ်ဖက်ခေါင်းဆောင်တွေနဲ့အရေးပါတဲ့ဆွေးနွေးပွဲပြုလုပ်ဖို့ပါကစ္စတန်စစ်ခေါင်းဆောင်ဗိုလ်ချုပ်ကြီးရာဟီလ်ရှာရစ်ဖ်ဟာဒီကနေ့ကဘူးမြို့ကိုရောက်သွားခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်ငြိမ်းချမ်းရေးနဲ့မြို့သားပြန်လည်သိမြတ်ရေးလုပ်ငန်းစဉ်ကိုအလေးထားဆွေးနွေးခဲ့သလိုလုံခြုံရေးပူးပေါင်းဆောင်ရွက်မှုမှာတွန်းပြန်လှုပ်ဆောင်ဖို့နဲ့ဘယ်နိုင်ငံဘက်ကမှစစ်သွေးချတွေဝင်မလာနိုင်အောင်နှစ်နိုင်ငံကြားတောတောင်ထူထပ်ပြီးရှီလျားလာတဲ့နယ်စပ်ဒေသကိုကာကွယ်ရေးကောင်းမွန်တဲ့စီမံခန့်ခွဲနိုင်ရေးတို့လည်းပါဝင်ပါတယ်အီရန်နိုင်ငံရာမာဒီမြို့ရဲကအစိုးရအဆောက်အဝင်းတစ်ခုကို IS အစ္စလာမစ်စစ်သွေးကြတွေခြေကုပ်ယူထားစေဖြစ်ပေမဲ့ရာမာဒီမြို့ကို IS အစ္စလာမစ်အစွန်းရောက်တွေလက်ထက်ကနေအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူမှာဖြစ်တယ်လို့အီရတ်စစ်တပ်ပြောခွင့်ရတဦးကပြောဆိုလိုက်ပါတယ်အသက်19နှစ်အရွယ်ကျောင်းသားနဲ့55နှစ်အရွယ်မိခင်ဖြစ်သူတို့ကိုစနေနေ့တုန်းကချီကာဂိုရဲကအသေးပြစ်တက်လိုက်ပါတယ်တေဆုံးသူတွေဟာအာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတွေဖြစ်ကြပါတယ်ရှင်
တဲ့တဲ့ချင်းချုပ်ကိုမတင်ငိထိုက်ကပြောပြပေးတော့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းတိုမီတာ24 kHz 11.33 ညလိုင်းတိုမီတာ25 kHz 11.665လိုင်းတိုမီတာ51 kHz 9.55ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမှာရှင်လာပါစေရှင် VOA ကိုအပင်းနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.